ကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစိုးရိမ်အဖြစ်ဖြစ်တဲ့အမှတ်၄ကိုရောက်လာတဲ့တောင်ကိုရီးယားမှာယောဂါပိုးကူးစက်တဲ့မြန်မာအလုပ်သမားလုံးဝမရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာတန်ယုံကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား4000နီးပါးရှိပြီးယောဂါပိုးကူးစက်မှာစိုးရိမ်လာတော့နေရက်ပြင်ချင်ကြတဲ့မြန်မာအလုပ်သမားတွေအတွက်လည်းတန်ယုံကလိုအပ်တာတွေကိုအကူအညီပေးနေတယ်လို့အလုပ်သမားတန်ရာရှိကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်စုစုကပြောပြသွားမှာပါရှင်။
တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေဟာနောက်ဆုံးအဆင့်၄ဖြစ်တဲ့စိုးရိမ်အဆင့်ကိုရောက်နေပြီလို့သမ္မတမွန်ချေအင်းကမနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားဟာဒုတိယနေရာမှာရှိနေပါတယ်။ဒီကနေ့ညနေအထိစီးရင်တွေအရကူးစက်ခံရသူ833ဦးနဲ့သေဆုံးသူကတော့10ဦးအထိရှိလာပါပြီ။ကူးစက်ပြန့်ပွားနှုန်းဆိုရင်အစဉ်သတ်မှတ်ခံရတဲ့တောင်ကိုရီးယားမှာမြန်မာလူသားက4000နီးပါးရှိနေပေမဲ့ရောဂါကူးစက်ခံရတာလုံးဝမရှိသေးဘူးလို့ဆိုမျိုးအခြေဆိုင်မြန်မာတန်ယုံကအလုံတမားတန်အရာရှိဦးစီယာတင်ဝင်းထင်ကပြောပါတယ
်။လက်ရှိအခြေအနေကတော့ကျွန်တော်တို့မြန်မာလူသားတွေထဲမှာတော့ကူးစက်ခံရတဲ့လူနာမရှိသေးပါဘူး။ကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာလူသားတွေနဲ့စဉ်ဆက်မှတ်ပြတ်ပါတော့ data line နဲ့ဆက်တယ်ပြီးတော့ထူးခြားမှုရှိအခြေအနေဆက်တယ်အခုကြီးတောင်းဖို့ရတော့ကြောထားပြီးသားပါ။
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာအလုပ်ရှင်အလုပ်သမားသဘောတူစာချုပ်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါ။သူတို့တွေအနေနဲ့ယောဂကုသမှုနှုန်းမြန်မာနေတဲ့အခြေအနေကိုစိုးရင်လို့မြန်မာပြည်ကိုပြန်ပြန်နေဆိုရင်အလုရှင်စီကခွင့်ပြုချက်ကိုတောင်းဖို့လိုသလိုအဲ့ဒီအတွက်လိုအပ်တဲ့အကူအညီရှိလာရင်လည်းမြန်မာတန်ယုံအနေနဲ့ကူညီပေးသွားမယ်လို့ဦးစင်ရတင်ဝင်းထင်ကပြောပါတယ
်။ကျွန်တော်စီကိုပြန်ပြန်လမ်းတောင်းတဲ့လုပ်သားမျိုးတွေလည်းပြောပါတယ်။စီကြဲမှာတော့ခရောင်းလောက်တော့သူစီသားစုကလည်းစိုးရင်လိုမျိုးပြန်ပြန်နေစီပြီးတော့ဆက်ဆက်လာတော့ကျွန်တော်နံပါတ်၁အနေနဲ့လိုချင်လို့မှသားပါအရင်ဒီနေ့ခိုင်းပါတယ်ခွင့်ရဘလောက်ပေးနိုင်မလဲ။ဒါဒီလိုဆိုရင်ကျွန်တော်အနေနဲ့တန်းပြီးတော့လုပ်ချင်တဲ့တန်းညောင်ပြန်နေတဲ့ဆိုရင်ဆက်ပြီးတော့ညောင်ပြေးမယ်ဆိုပြီးကျွန်တော်အဆူကိုလမ်းညောင်လိုက်တယ်သူလုပ်ချင်တဲ့ညောင်တဲ့အခါမှာဆင်းရသွားတဲ့ဆိုဆူအလဲပြန်မယ်ဆိုပြီးတော့ဖြစ်သွားတာမျိုးတွေပါလို့ရှိပါတယ်ဒါတော့သူလုပ်ချင်အတိအကျတော့အလုပ်ချင်လို့ဒီမှာသဘောတူညီချက်နဲ့ဆင်းရရတဲ့ဆိုလို့ရှိရင်သူတို့နဲ့ပြန်လို့ရပါတယ်ဘလိုမျိုးပြန်လို့မရဘူးအဝင်ဆက်မရဘူးဆိုတာမျိုးတော့မရှိပါဘူး
ဒီကနေ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ် COVID-19 ဟာတောင်ကိုရီးယားကိုအခုနှစ်ဇန်နဝါရီ19ရက်မှာတရုတ်အမျိုးသမီးတဦးကနေစတင်ခဲ့တယ်လို့တောင်ကိုရီးယားအစိုးရကထုတ်ပြန်ထားပါတယ်။အစိုးရကဆိုရင်အစဉ်ကြီးညာထားပေမဲ့မားပြောကတော့လည်းအောင်အောင်မြင်မြင်ကုသနိုင်ခဲ့တဲ့အတွေ့အကြုံရှိတာကြောင့်ဒီရောဂါပေါ်ဆိုရင်ပူပန်မှုတိတ်မရှိဘူးလို့မြန်မာလူသားကိုစုံမိုးအောင်ကပြောပါတယ
်။ကျွန်တော်ယုံကြည်မှတော့မြန်မာလူသမားတွေကတော့နည်းနည်းငယ်ငယ်ရှိတဲ့အသက်အများကြီးတော့မရှိဘူးခင်ဗျာ။ကိုရီးယားဆိုရနေနဲ့ပေါ့နော်လူကြီးကချက်ချင်းကုသမှုများပြတ်လာတော့လေသူတို့နဲ့ဆိုရင်လို့ဆိုပြင်ညာရယ်ဆိုပေမဲ့လည်းသူတို့အရင်တော့ကမာစယောဂါတို့နဲ့ပတ်သက်ပြီးသူတို့အောင်မြင်စွာပူပင်းနေတဲ့အတွေ့အကြုံတွေရှိတဲ့ခါကျတော့လေကျွန်တော်ကဒီကိုရီးယားမှာအနေကြတာဖြစ်တဲ့အဲ့ဒီပုံမှာကြောက်အားကြီးကျော်ဆိုရင်မျိုးမရှိဘူးခင်ဗျာကိုရီးယားဆိုရဘက်ကနေပြီးတော့တတ်နိုင်တဲ့ကောက်ဒီသူလုတ်ဝင်းနေတယ်ပေါ့နော်
တခြားမြန်မာလူသားတွေအနေနဲ့လည်းအစိုးရကထုတ်ပြန်တဲ့သတင်းအချက်အလက်တွေကိုစောင့်ကြည့်ပြီးယောဂါကာကွယ်ရေးနည်းလမ်းတွေကိုလိုက်နာဖို့အတွက်သူကတိုက်တွန်းထားပါတယ်
။ပြည်ပြည်ဝဒုတိယအများဆုံးကိုရီးယားမှာကိုသားသမီးတွေလုံးလုံးနဲ့ပြည်တော်ဆွေးနွေးမှုတွေရှိတာကိုတော့ကျွန်တော်လက်ခံပါတယ်။ကိုရီးယားမှာရှိနေတဲ့မြန်မာတွေအားလုံးကပါနော်ဒီကျန်းမာရေးနဲ့ပတ်သက်ပြီးမိမိကိုမသင်္ကန်းမှုရှိတဲ့ဆိုရင်နှိမ့်ရဆွေးနွေးနဲ့သွားကြဖို့ပြီးတော့လည်းသတင်းအချက်ဆိုမြန်မာလူသားတွေကိုပြည်တော်တတိပေးပြောထားတဲ့အတိုင်းနဲ့လိုက်နာဖို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း35နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 24ရက်ညနေခင်းစီရင်အရလူပေါင်း 9,900 ကျော်ကူးစက်ခံရတာပါ။ဒါဟာကဘာနဲ့အပျော်စီးသင်္ဘော Diamond Princess ကကူးစက်ခံရသူ692ယောက်နဲ့သေဆုံးသူ3ဦးရဲ့စီရင်ကိုပါထည့်သွင်းထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,600 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာလည်းအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိသေးပေမဲ့ရောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမနေ့က February 23ရက်နေ့မှာထုတ်ပြန်ထားပါတယ်။အဲဒါကြောင့်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့နဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ရောဂါကာကွယ်ရေးကျန်းမာရေးအသိပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ပေးဖို့ကိုတိုက်တွန်းထားပါတယ်။